ရှာတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့တရက်ထဲမှာတောင်ကိုရီးယားမှာလူနာသေ298ရောင်းအတည်ပြုခဲ့တဲ့အတွက်မလအစောပိုင်းကလေးကနေအခုထိတနေ့တာကူးစက်မှုအများဆုံးဖြစ်ပါတယ်မျိုးတော်ဆိုးနဲ့အနီးတဝိုက်ဒေသတွေမှာကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်လူစုလူဝေးမလုံခြုံဖို့တာမြင့်ချက်တွေစပြီးတော့ကန့်သတ်နေပါတယ်လက်ရှိတောင်ကိုရီးယားမှာ COVID-19 ကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ306ယောက်ရှိပြီးအခုသတင်းပတ်မကုန်ခင်အတည်ပြုလူနာတွေအများကြီးထပ်တွေ့နိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးဒုတိယဝန်ကြီး Kim Gamlip ကပြောပါတယ်
사랑제일교회관련자가운데검사중이거나검사를대기하고있는이들이아직다수남아있어
အခုလက်တော်ကုသမှုတဲ့600ကျော်လောက်ကဆိုးမျိုးခရီးရန်ဖရာကြောင့်ဝပြုစုတောင်းပွဲတစ်ခုနဲ့ဆက်နွေကုဆက်ခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 အတည်ပြုလူနာ6400နဲ့သေဆုံးသူ1000ကျော်ရှိတာကြောင့်တရက်အတွင်းသေဆုံးသူအရေအတွက်အများဆုံးဖြစ်ပါတယ်စုစုပေါင်းကုဆက်သူ 1.8 သန်းရှိတဲ့အတွက်အိန္ဒိယကကမ္ဘာမှာ COVID-19 ကုဆက်မှုသရုပ်ထအများဆုံးဖြစ်နေတာပါကိုရိုနာဗိုင်းရပ်စ်ကရောဂါကရက်ကြောင့်တနှစ်အတွင်းဂျပန်နိုင်ငံပြည်ပပို့ကုန်လုပ်ငန်း 19.2% ခန့်လုံးကျဆင်းသွားခဲ့တယ်လို့အစိုးရသတင်းအချက်အလက်တွေကဖော်ပြပါတယ်ဇူလိုင်လအတွင်းသွင်းကုန်လုပ်ငန်းကလည်း 22.3% ခန့်လုံးထိကျဆင်းခဲ့ကြောင်းဂျပန်ဘဏ္ဍာရေးဝန်ကြီးဌာနအချက်အလက်တွေအရသိရပါတယ်ပလတ်စတစ်သံနဲ့သံမဏိကွန်ပျူတာအစိတ်အပိုင်းတွေအပါအဝင်ဂျပန်နိုင်ငံကအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတင်ပို့မှု 19.5% ခန့်လုံးကျဆင်းခဲ့တယ်လို့လည်းဝန်ကြီးဌာနစီးရင်တွေမှာဖော်ပြထားပါတယ်ရှင်